ချင်းပြည်နယ်အတွင်းမှာစစ်ရေးအရှိန်မြင့်တင်ပြီးအခုနှစ်အတွင်းချင်းပြည်မှာစစ်ကောင်စီတပ်တွေကင်းစင်တဲ့အထိကြိုးစားနေတယ်လို့ဒေသခံကာကွယ်တပ်တွေကပြောပါတယ်။စကိုင်းတိုင်းထဲမှာလည်းမြို့ကြီးတွေကလွဲလို့ကျစ်လက်တွေမှာကာကွယ်တပ်တွေကထိန်းချုပ်ထားတဲ့အခြေအနေရှိနေပါတယ်။ချင်းပြည်နယ်နဲ့စကိုင်းတိုင်းအတွင်းဒေသခံကာကွယ်တပ်တွေစစ်ရေးထိန်းချုပ်ထားနိုင်တဲ့အခြေအနေသတင်းပေးဖို့ချက်ကိုတော့ကုသညုံကပြောပြပေးပါမယ်ရှင်။
စစ်တပ်ကအာဏာသိမ်းခဲ့တဲ့၃နှစ်ကျော်အတွင်းချင်းပြည်နယ်မှာရှိတဲ့မြို့နယ်၉မြို့နယ်တဲမြို့၉မြို့ထက်မနည်းကိုချင်းကာကွယ်တပ်ဖွဲ့တွေကသိမ်းပိုက်ထားပြီးတဲ့နောက်မြို့နယ်အဆင့်တွေကိုပါသိမ်းပိုက်လာနိုင်တဲ့အထိစစ်ရှိန်မြင့်လာပါတယ်။ချင်းပြည်နယ်အတွင်းအခုဒီ2024ခုနှစ်ထဲစစ်ကောင်စီအုပ်ချုပ်ရေးကင်းစင်တဲ့အထိကိုကြိုးပမ်းနေတယ်လို့ CDF မင်းတပ်ပြောခွင့်ရသူကဆိုပါတယ်။
ကျွန်တော်တို့ကတော့ဒီချင်းကြီးနောင်စစ်စီရေးကတော့ဒီ2024မှာကျွန်တော်တို့ဒီတော့ဟိုဘလို2023အထိတော့ကျွန်တော်တို့စစ်စင်ရေးရမြို့နယ်တွေအမျိုးတွေကိုကျွန်တော်သိနေရ2024မှာတော့ကျွန်တော်တို့ဟိုစီးအရှင်ကိုတဆင့်မြင့်မယ်ကျွန်တော်ချင်းကြီးနောင်စစ်စီရေးအနေနဲ့ကျွန်တော်တို့မြို့နယ်တွေကိုပါကျွန်တော်တို့တိန်းဟိုပါတော့စစ်စင်ဟိုစီးအရှင်မြင့်ပြီးမှတိန်းလာဖို့အစီအစဉ်တွေရှိပါတယ်ဒီတော့ရေတော့ကျွန်တော်တို့ဒီ2024မှာကျွန်တော်တို့မြို့နယ်တွေမှာတော့စကားစကိုဟိုမရှိတဲ့လောက်ကိုမောင်းထုတ်နိုင်တဲ့အနေအထားကြီးကျွန်တော်တို့စူးစမ်းပြင်ဆင်နေပါတယ်ပေါ့နော
်ချင်းကောက်ဝေးတပ်ဖွဲ့တွေဟာကျင်းတွေးတွန်းဆန်တို့လိုမြို့တွေအပြင်မြန်မာအိန္ဒိယနေဆက်မြို့တွေဖြစ်တဲ့ Recorder, Lilin B, Narain စတဲ့နေဆက်မြို့တွေကိုလည်းတင်ထားပါတယ်အဲ့ဒီဒေသတွေမှာတော့ပြည်သူ့အုပ်ချုပ်ရေးစနစ်ကိုဖော်ဆောင်နေတယ်လို့ CDF မင်းတပ်ပြောခွင့်ရသူကပြောပါတယ
်ဟုတ်တယ်ဟောသူကတကယ်ချင်းပြည်နယ်ကိုဟိုလည်းမလို့ချင်မှုဆိုရင်တော့ကျွန်တော်နဲ့ထိတဲ့ပုံပြင်းပြင်းထန်ထန်ပြန်လည်ထိုးစစ်ဆင်လာနိုင်တယ်။တို့တက်တော့ပြောလို့မရဘူးခင်ဗျ။ဒါသူတို့ပုံမှာပဲမူတည်လိမ့်မယ်။ကျွန်တော်တို့လှုပ်ရမယ်။အပိုင်းကကျွန်တော်ချင်းပြည်နေမှာဒီအာနာရှင်စစ်တပ်မရှိဘူးကင်းစင်ဖို့ကိုကျွန်တော်တို့မောင်းထုတ်မယ်တိုက်ခိုက်မယ်ကျွန်တော်ပြည်သူတွေရဲ့အတိုက်အဝန်စီစဉ်ကိုကောက်ကွယ်ဆောင်ရှောက်မယ်။သူတို့ဘက်ကပြန်လည်တိုက်စစ်ဆင်အပြန်လည်ထိုးစစ်ဆင်လာလို့ကျွန်တော်တို့ဘက်ကပြည်သူတွေရဲ့အတိုက်အဝန်စီစဉ်ကိုကျွန်တော်အသက်တင်ပေးပြီးကောက်ကွယ်ဆောင်ရှောက်မယ်ပေါ့နော်
။ချင်းပြည်နယ်ကိုထိန်းချုပ်နိုင်ဖို့စစ်ကောင်စီဘက်ကတန်ချက်ကာကားတွေနဲ့အင်အားအများပြားဖြည့်တင်းဖို့ကြိုးပမ်းခဲ့ပေမယ့်ကာကွယ်ရေးတပ်တွေဘက်ကခုခံတိုက်ခိုက်လို့တန်ချက်ကာကားတချို့ပျက်စီးပြီးတော့မအောင်မမြင်ဖြစ်ခဲ့ရပါတယ်။အဲ့ဒီနောက်ပိုင်းမှာတော့စစ်ကောင်စီဘက်ကလီချောင်းကနေပဲအားဖြူတိုက်ခိုက်လာရပါတယ်။လက်နက်ကိုင်ခုခံတော်လှန်မှုအားကောင်းတဲ့စကိုင်းဘက်မှာဆိုရင်လေမြို့ကြီးချို့နဲ့မြို့ပေါ်ကနေရာချို့ကိုပဲစစ်တပ်ကအုပ်ချုပ်နိုင်ပြီးတော့စစ်တပ်ထောက်ခံတဲ့ပြူစောတီအားကောင်းတဲ့ခြေရော်တွေကလွဲပြီးတော့ခြေရော်အတော်များများကိုတော်လှန်အင်အားစုတွေကထိန်းချုပ်ထားပါတယ်။စကိုင်းဒေသမှာလည်းစစ်ကောင်စီဘက်ကလီချောင်းကိုအဓိကအားဖြူနေရတယ်လို့စကိုင်းဖော်ရမ်ပြောခဲ့ရသူတူဖြစ်တဲ့ကိုစိုးဝင်းစွေကပြောပါတယ
်။စကိုင်းတိုင်းကခြေလက်ဒေသအများစုကတော့တော်လည်းအရာစုတွေကထိန်းချုပ်ထားတယ်လို့ဆိုနိုင်ပါတယ်။အာစစ်တပ်ကတော့သူတို့လာပြီးတော့ဒီတိုက်ချင်ပေမဲ့သူတို့ကအင်အားမမျှတာအင်အားနှဲတာပေါ့နော်။အဲလူဝင်အားသူ့မှာနှဲသွားတယ်။နောက်တစ်ခုကလက်နက်အင်အားပါခုနောက်ပိုင်းဆိုရင်နှဲတာတဲ့အနေအထားမျိုးတွေ့ရတယ်ဗျာ။ဒီစိတ်ရှိပေမဲ့သူတို့မလုံနိုင်ဘူး။ဒါကြောင့်ဒီတံပြန်ပျောက်ကြားနည်းနဲ့ပေါ့သူတို့သတင်းသေးချာချာအခိုင်ခိုင်မာမာလိုက်ပြီးတော့အဲသတင်းရတဲ့နေရာကိုလေကြောင်းတိုက်ခိုက်မှုလုပ်တာတို့တော့သူတို့ဒီလက်နက်ကြီးနဲ့အဝေးကနေပစ်တာတို့ဓမ္မမဟုတ်လို့ရှိရင်အမြန်ဝင်တိုက်အမြန်ချိန်မုံအမြန်ပြန်ဆုတ်ဆိုတဲ့တံပြန်ပျောက်ကြားဖြူဟာပေါ့အဲဒီပုံစံမျိုးနဲ့ပဲဒီသခိုင်းတိုင်းထဲမှာဒီကျိလက်တွေကိုသူတို့ဝင်ရောက်တိုက်ခိုက်တာမျိုးပဲရှိပါတယ်အဲမျိုးပြအများစုကတော့အကြမ်းဖက်စစ်တပ်ကထိန်းချုပ်ထားတဲ့ဖြစ်ပါတယ်ဗ
ျစစ်မင်းသားအများပြဖွင့်ထားလို့အင်အားပြုံးတီးပြီးတော့စစ်ပန်းနေတဲ့စစ်ကောင်စီတပ်ဟာအာဏာသိမ်းပြီးတော့၃နှစ်အကြာဒီဖေဖော်ဝါရီလ10ရက်မှာပြည်သူ့စစ်မှုထမ်းဥပဒေကိုပြဋ္ဌာန်းပြီးတော့ထိချုပ်ထားတဲ့မြို့ကြီးတွေမှာရှိတဲ့လူငယ်တွေကိုလူသစ်စုဆောင်မှုတွေလုဆောင်နေပါတယ်။ကာကွယ်ရေးတပ်တွေထိချုပ်ထားတဲ့နေရာတွေမှာတော့ဒီဥပဒေကအသက်မဝင်ပဲဒေသခံလူငယ်တွေဟာကာကွယ်ရေးတပ်တွေတဲပဲဝင်ရောက်မှုပိုများလာတယ်လို့သိရပါတယ်ခင်ဗျာ။